ကရင်ပြည်နယ်ကော့ကရိတ်မြို့နားမှာစစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အဖွဲ့တို့ကြားအောက်တိုဘာလ24ရက်နေ့မနက်ပိုင်းကစပြီးတော့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့တဲ့အတွဲဒေသခံရွာသားတွေဘေးလွတ်ရာတိမ်းရှောင်ပြေးနေရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းထောက်မအေးမာကထိုင်းကနေသတင်းပေးပို့ထားပါတယ
်။ကရင်ပြည်နယ်ကော့ကရိတ်မြို့နီးကစင်ကုန်းကျေးရွာနဲ့ဒဏ္ဍာရီကျေးရွာနီးမှာစစ်ကောင်စီတပ်တွေနဲ့ကရင်အမျိုးသားလွတ်မြောက်ရေးတပ် KNL PDF ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကနေတိုက်ခိုက်မှုတွေလုပ်ခဲ့တယ်ဆိုပြီးပူးပေါင်းတပ်ဖွဲ့ဘက်ကခေါင်းဆောင်တဦးကပြောပါတယ
်ဆက်ကစားကစစ်ကြောင်းထိုးပြီးဆင်းလာတဲ့အချိန်မှာဒဏ္ဍာရီကျွာမရောက်ခင်မှာကျွန်တော်တို့ချောင်းပြီးပြစ်လိုက်တာပေါ့ပြစ်လိုက်တော့အချိန်လဲနာတယ်အချိန်လဲနာတဲ့ခါကျတော့သူတို့ကအမြောက်တင်နဲ့အဆက်မပြတ်ပြစ်တယ်ပြီးတော့လင်းရင်အော်ဒီကြောင်တိုက်ခိုက်တာဟုတ်ကဲ့အဲ့နှစ်ချိန်သုံးချိန်တော့လာပြီးတော့အကူပြစ်တာပေါ့အကူပြစ်ပြတာပေါ့အာစင်ကုန်းနဲ့တရံကူးကြမှာဟုတ်ကဲ့အဲ့ဒါကျတော့ကွန်ကရစ်နဲ့တစ်ဆက်တည်းဖြစ်သွားပြီလေဟိုတိတ်မဝေးတော့ဟိုလည်းပြောရမယ်မျိုးပေါ်ရောက်ွက်လို့လည်းပြောလို့ရတယ်စင်ကုန်းတို့အဲ့တရံကူးတို့အဲ့ရွာတွေကရှောင်ရတာပေါ့အဲ့ရွာတွေကိုကစ်ခဲ့တာ
လေကြောင်တိုက်ခိုက်မှုလက်နက်ကြီးတွေနဲ့ပစ်ခတ်မှုတွေကြောင့်စင်ကုန်းရွာနဲ့ဒဏ္ဍာရီရွာသားတွေဟာဘေးလွတ်ရာကိုထွက်ပြေးနေရပါတယ်။အခုဆိုရင်ကရင်ပြည်နယ်အတွင်းမှာဒုက္ခသည်9သိန်းကျော်လောက်ရှိလာပြီးတိုက်ပွဲတွေဖြစ်တိုင်းမှာထွက်ပြေးနေရတာကြောင့်ပြည်တွင်းမှာစစ်ဘေးရှောင်ဒုက္ခသည်တွေပိုများလာတယ်လို့လည်းကရင်ငြိမ်းချမ်းရေးထောက်ကူပြုကွန်ရက်ကပြောရေးဆိုခွင့်ရှိသူစောလာကပေါ်ကအခုလိုပြောပါတယ်။
ဒုက္ခတွေကများလာတဲ့အကြောင်းကြီးကလေအဲ့ဒီလက်လက်ကြီးနဲ့လေနဲ့ကြောက်ဝင်ဆိုတာဘာလို့လက်လက်ကြီးကလေသူတို့ကလက်လက်ကြီးကရွာလေရွာရွာမှာရှိတဲ့လူတွေပဲဟိုလူလေးနဲ့ဆိုတော့ပြစ်တာရှိတယ်အဲ့ဒီလူလေးနဲ့လည်းအဲ့ဒီလူရှိနေတယ်လည်းလာပြစ်တော့လေအဲ့ဒီရွာသားတွေကလေတိုက်ပွဲဖြစ်တယ်နဲ့တိုက်ပွဲဖြစ်တဲ့နေရာနဲ့သူတို့ရွာထဲမှာလုံးဝမနေရတော့ဘူးအဲ့ဒီတော့ဝင်ရွာတွေကလည်းချင်းလေးကဘာလို့ဆက်ပြီးရတဲ့ဟာကြီးကလေအခုကပုံစံမှများလာတယ်ခင်ဗျာ
ကရင်မျိုးသားစီယုံ KNU ထိန်းချုပ်နယ်မြေတွေဖြစ်တဲ့ဒုသထုသထုံခရိုင်တောဦးတောင်ဦးခရိုင်ခလေလွီထုညောင်လေးပင်ခရိုင်ဒိတ်တဝဲခရိုင်မူထော်ခရိုင်ဒူပလာယာခရိုင်နေမှာတော့စစ်ကောင်စီရဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့နှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ရတဲ့လူထုအရေအတွက်9သိန်းကျော်အထိရှိလာပြီးဆိုပြီး KNU ကအောက်တိုဘာလ14ရက်နေ့မှာသတင်းထုတ်ပြန်ခဲ့ပါတယ်ရှင်